ချမ်းပြည်နယ်မြောက်ပိုင်းနောင်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားနေပြီးယာနဲ့ချီတဲ့ဒုက္ခတွေတွေထပ်မံထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့လတွေကတင်းရှောင်ခဲ့သူတွေနဲ့ပါဆိုရင်ဒီရက်ပိုင်းအတွင်းမှာဒုက္ခတွေ3,000လောက်အိုးအိမ်ဆုံးခွာပြီးစစ်ဆောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့နောင်တူမြို့နယ်အတွင်းမှာ TNLA ကတအံပလောင်နဲ့SSA မြောက်ပိုင်းပူပေါင်းတပ်ဖွဲ့တွေနဲ့ RCSS SSA တောင်ပိုင်းတပ်တွေအကြဖြစ်ပေါ်တဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့တလကျော်လောက်ကစတင်ခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာခက်ဆိတ်ဆိတ်ထပ်မံဖြစ်ပွားလာနေတာပါ။နမ်တူမြို့နယ်ကဒေသခံတအူကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတဲ့
။တိုက်ပွဲကဒီ3-4ရက်ကတော့နေ့တိုင်းရက်ဆက်ဖြစ်တယ်ခင်ဗျ။စက်တင်ဘာ4ရက်နေ့ဒီနေ့မနေ့6နိုင်လောက်မှတိုက်ပွဲတော်စနေပါခင်ဗျ။ကြည့်တာကပန်လုံးမှာတနေရာနောက်ကပန်လုံးရဲ့နောက်ဖက်ကပန်ကြိုက်ကြီးရမှာတနေရာရှိပါတယ်ခင်ဗျအဲ့ဒီတနေရာဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ဖြစ်တဲ့အဖွဲ့က RCS နဲ့မြောက်ပိုင်းမဟာမိတ်ဆွဲဖြစ်တာပါခင်ဗျစစ်ပွဲဖြစ်တဲ့ area ကနတ်မလူမြို့နယ်ပေါ့နော်ပန်လုံးကြီးရအုပ်စုမိုင်းမှုကြီးရအုပ်စုနဲ့ဟိုအခုချောင်းစာကြီးရအုပ်စုပေါ့ဒီမှာဆက်ဖြစ်နေပါအများဆုံးဖြစ်တာကတော့မိုင်းမှုကြီးရအုပ်စုမှာဖြစ်တာအခုကျတော့ပန်လုံးကြီးရအုပ်စုနဲ့ဟိုလည်းချောင်းစာမှာလည်းဟိုဆက်ဖြစ်လာတော့
လက်ရှိတိုက်ပွဲဖြစ်ပွားရာပန်လုံကြီးရွာရဲ့မြောက်ဘက်ပိုင်းရှိကြီးရွာတွေကရွာသားတွေဟာမန်ဆန်နဲ့မိုင်းမှုကြီးရွာဘက်ကိုပြေးဝင်ခိုလုံကြပြီးပန်လုံရဲ့တောင်ပိုင်းဘက်ကကြီးရွာတွေကတော့ပန်တပြေမန်လီမိုးတေရွာနဲ့တီဘောမြို့ကိုတင်းရှောင်နေကြပါတယ်ပန်လုံကြီးရွာမြောက်ဘက်ကမန်ဆန်နဲ့မိုင်းမှုကြီးရွာတွေကိုတင်းရှောင်လာသူဟာ1400လောက်ရှိနေကြောင်းအခုလိုစစ်ပြောပါတယ်
ဒီဆောင်ကကျွန်တော်တို့ဒီမန်ဆန်နဲ့မိုင်းမှုကြီးရွာနှစ်ရွာပေါ့နော်ဟိုကလက်ခံထားတာ1000နဲ့မှအော်41ရောက်ပါခင်ဗျာဒါပေမဲ့မနေ့ကဝင်လာတဲ့ရွာစင်းရဆိုရင်တော့1200လောက်ကတော့ရှိပါတယ်ခင်ဗျာတချို့ဟာကြတော့တို့ကဟိုအတိအိမ်တွေမှာလာသေးတယ်ဆိုတော့လေအဲ့ဒီကြက်တွေမှာခလုံးကိုလာပြီးတော့စင်းမပေးတော့လေအဲ့ဒါတွေစနေပါတွေ့တယ်ဆိုရင်တော့1300 1400လောက်တော့တက်လောက်တော့ခံမမိရခင်ဗျာတချို့ရွာတွေက3ကြိမ်မြောက်ပြေးတာတော့တချို့ရွာတွေက2ကြိမ်ပေါ့အဲဘယ်လိုမျိုးပေါ့
ပန်လုံကျေးရွာတောင်ပဲချမ်းကတိတ်ဆောင်သူတွေရဲ့အခြေအနေကိုတော့ဒီဘောမျိုးကစစ်ဆောင်တွေကိုကူညီပေးနေသူကိုမျိုးကအခုလိုပြောပါတဲ့
။တန်ကန်ရရွာသားတွေလည်းအခုသွားပြီးခေါ်ထုတ်ပြီးတော့အခုကျွန်တော်ဒီဘောကိုပို့ပေးနေလေ။ရသားအခုဆိုရင်တော့30လောက်ပဲရှိပြီကိုသူကရတော့ဒီရင်ရက်တရတော့သွားလိုက်လို့ရှိတယ်ဆိုတော့လေ။အချို့အခုလမ်းမလျှောက်နိုင်တဲ့လူ4ယောက်ပေါ့နော်။အဲအဲ4ယောက်ရဲ့အခုနောက်ကအဲဒီအဲရထွက်လာတဲ့ရသားတွေကိုဟိုတမနာကိုလျံမှာပေါ့နာကိုလျံရောင်းနေရမှာတူဆောက်လိုက်တာပြီးတော့မှကိုထပ်ပြီးတော့တူတည်လာတော့နော်ဒီတော့ဒီအပိုင်းက450လောက်ရှိနေတယ်ဆန်တတီရဲ့မန်ရဲ့ဘိုးတော်ကြောင့်ရဲ့နောက်ဘိုးတီရောင်းအဲ1500ကျော်သွားပြီတော့ဟုတ်တယ
်နမ်တူမျိုးနဲ့ပန်တတီကြီးရွာမှာလူ630မန်လီကြီးရွာမှာလူ450လောက်နဲ့ဒီဘောမျိုးနဲ့ဘိုးတီရွာဖုန်ကြီးကျောင်းမှာလူ60လောက်နဲ့ဒီဘောမျိုးဘိုးတော်ကျောင်းမှာလူ320လောက်ရှိနေကြောင်းပြောပါတယ်ဒီဘောမျိုးကိုရောက်ရှိနေသူတွေကိုတော့အုပ်ချုပ်ရေးအဖွဲ့နဲ့ရှမ်းရင်ကျေးမှုအဖွဲ့ကကူညီထားပြီးပန်တပြင်းနဲ့မန်လီကျေးရွာကစစ်ဆောင်တွေကိုတော့ပရာဟိတအဖွဲ့တွေကကူညီထားပါတယ်။နမ်တူမျိုးနယ်အတွင်းမှာဂင်းနယ်ပိုင်းတွေအတွင်း TNLA ကတအံပလောင်တက်နဲ့ RCSS ကတောင်ပိုင်းရှမ်းတပ်ဖွဲ့အကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။ဩဂုတ်လ31ရက်နေ့ဒီလ1ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာ TNLA တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ TNLA နဲ့ SSA မြောက်ပိုင်းအပါအဝင်တရုတ်နယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာ NCA ခေါ်အပြစ်စာချုပ်ကိုလက်မှတ်မရေးထိုးသေးပါဘူး။ဇူလိုင်လအတွင်းကကျင်းပတဲ့တတိယအကြိမ်ပင်လုံစည်းဝေးမှာတော့ငင်းချမ်းရေးအတွက်အလွတ်သဘောဆွေးနွေးဖို့သဘောတူထားပေမဲ့လက်ရှိအချိန်ထိဆွေးနွေးပွဲတွေမစတင်နိုင်သေးသလိုလက်နက်ကိုင်တချို့နဲ့အစိုးရတပ်မတော်အကြမ်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။